မဒီမိုကရေစီရေးအစီအစဉ်ကနေကြိုဆိုပါရစေ။ကျမပြင်ဆင်နိုင်ပါ။နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုအနည်းငယ်အခုဒီပေးခဲ့တဲ့အဖြစ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းတော့ကရမဲတိထောင်ကနေလွတ်မြောက်လာခဲ့တဲ့ကိုကျော်ကြည်မှုကိုဒီတစ်ပတ်အတွက်သူ့ရဲ့ဒီထောင်ပြီးအတွေ့အကြုံတွေသူ့ကိုဒီစစ်ကြောရေးစခန်းမှာကြုံတွေ့ခဲ့ရတဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့မေးမြန်းထားပါတယ်။
ကျွန်တော်ကဒေါက်ဆန်းစုကြည်ပြည်နယ်မှာနေတယ်ဆိုတာကကျွန်တော် low profile နဲ့နေခဲ့တာပါကျွန်တော်ဗမာပြည်ကနေဟိုအမေရိကကနေပြန်တော့2019နော်အဲ့ဒီတောက်လျှောက်မှာလေဒေါက်ဆန်းစုကြည်ရဲ့ဒီလာရောင်တော်စီမံကိန်းမှာကျွန်တော်ကဟိုနိကက်ကြည့်ချက်လုပ်ကင်ရပါတယ်လုပ်ရတဲ့အခါကျတော့ဟိုဒေါက်ဆန်းစုကြည်ကိုယ်တိုင်ကလည်းဘလောက်ထိရှင်းရှင်းလင်းလင်းမူဝါဒချမှတ်ထားလဲဆိုရင်ဒီဟိုအစိုးရနဲ့မပတ်သက်တဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်ကိုပြောတဲ့နေရာမှာလဲ1 NLD နဲ့မထိစပ်နဲ့2အစိုးရဝန်ကြီးတွေနဲ့မထိစပ်နဲ့ဟိုတိုင်းပြည်ရဲ့ဟိုတကယ်သူတို့စက်ရန်တရားတွေလက်ပတ်နေတဲ့အခွင့်အာဏာကိုမတုံ့ရဘူးဆိုတာကိုတိတိကျကျညွှန်ကြားပါတယ်ဒါကျွန်တော်တို့ NGO အဖွဲ့မှလုပ်တဲ့အတွက်ဒီလိုဟာမျိုးကျွန်တော်ကပညာရှင်တယောက်အနေနဲ့ပဲဒီလိုက်အောင်တော့စိုက်ပျိုးရေးစီမံကိန်းမှာလုပ်ခဲ့ရပါတယ်အဲ့ဒီခါကျတော့ဟိုကျွန်တော်ကိုယ်တိုင်လဲဟိုဒီမှာလုံနေရဆိုတာကျွန်တော်ရဲ့အရင်နှီးဆုံးတငယ်ချင်းတွေတော့မသိပါဘူးเนาะကျွန်တော်အဲ့လိုမျိုးနေခဲ့တယ်နေခဲ့တဲ့အတွက်လည်းသူတို့ကျွန်တော်ကိုဟိုစစ်ထောက်လိုင်းကြီးတွေစာအဖတွေကမျက်စိမှောက်တာပေါ့เนาะနောက်ကျွန်တော်အခုဒေါက်ဆန်းစုကြည်ရဲ့နောက်ပတ်စုံဘယ်သူမှအနိကက်လုတ်ပေးရမယ့်သူအပြင်မှာလုတ်ပေးရလူမကြံတဲ့အချိန်ကတော့ကျွန်တော်ဒေါက်ဆန်းစုကြည်ကိုဟိုပုံမှန်ပေါ့ဒေါက်ဆန်းစုကြည်နဲ့အားလုံးကလေးလူငယ်ရှေ့ရောက်အဖမ်းခံရပါတယ်အဲ့တော့သူတို့ရဲ့စာဝတ်နေရေးအတွက်အဲ့စာအဖနေပြီးတော့တစ်ဆင့်ဟိုဘာတွေလိုတယ်ဒေါက်ဆန်းစုကြည်စေဝါအစားပေါ့သူတို့ကွန်ပျူတာနဲ့ကျွန်တော်ကတပတ်ကိုတစ်ခါရှင်းနေရတယ်တစ်ဆင့်ဟိုပေးရပါတယ်ပြရတဲ့ခါကျတော့တဖြည်းဖြည်းနဲ့သူတို့ရဲ့ဟိုရုပ်လုံးတွေပေါ်လာတာပေါ့ပထမပိုင်းကတော့သူတို့ဒေါက်ဆန်းစုကြည်ကိုရမလားဆိုပြီးတော့ညှိနှိုင်းတာတွေဆွေးနွေးတာတွေသူတို့ဘက်ကနေပြီးတော့ရတဲ့နည်းနဲ့ဆက်သွယ်ကြတယ်ဒါပေမဲ့ဒေါက်ဆန်းစုကြည်ကတိုင်းပြည်ရဲ့ပြည်သူတွေပေးထားတဲ့မန်ဒိတ်ပေါ်မှာသူမဖောက်ပြန်ဘူးဟိုအလွဲသုံးစားမလုပ်ဘူးအဲ့ဒီအတွက်လည်းစစ်အာဏာရှင်တွေကအလွန်အမတန်ဒေါလာထွက်တယ်။နောက်ပိတ်ဆုံးအချိန်မှာကျွန်တော်ကိုဟိုတာမတ်ကြီးဥကြောခုံတို့နဲ့စကားပြောဆိုလို့ဆိုပြီးတော့အကြောင်းပြပြီးတော့ကျွန်တော်ကိုဟို6လပိုင်း73ရက်နေမှာလာဖမ်းပါတယ
်။ဒေါက်ဆန်းစုကြည်ကိုသူတို့ပေါ့နော်ဖမ်းဆီးချိန်သိမ်းလိုက်တဲ့အချိန်မှာကုကျော်ထေးဦးကပေါ့ထောက်ပို့လုပ်ပေးရတဲ့ခါကျတော့အဲ့ဒီရဲ့အတွေ့အကြုံကိုပြောပြပြပါအောင်ရှင်
။ဒေါက်ဆန်းစုကြည်ရှိကိုကျွန်တော်တို့ကပစ္စည်းပို့တဲ့နေရာမှာဟိုဒေါက်ဆန်းစုကြည်တို့ရှိကအမေရှိကနေပြီးတော့စာလိုတဲ့ပစ္စည်းစာရွက်ထွက်လာတယ်။ထွက်လာတာကဘယ်လိုပုံစံထွက်လာဆိုတော့ဒေါက်ဆန်းစုကြည်ကိုအနိကက်ထားတဲ့ဟိုစာအဖတွေကျန်းဖတ်တိုက်ဖြတ်ရေးအဖွဲ့ကဒေါက်ဆန်းစုကြည်ကိုအနိကက်ထိန်းနေပြီးတော့စာအဖကထိန်းနေအဲ့လိုနှစ်ဆင့်ဖြတ်လာပြီးတော့မှ SPC ကိုရောက်တယ် SPC ကနေမှမြို့နယ်ရဲမှုရှိကိုရောက်တယ်မြို့နယ်ရဲမှုကမှဟိုရှင်းနေကိုပြောတယ်ရှင်းနေကမှကျွန်တော်ကိုတဆင့်ပြောတယ်နော်ဆိုတော့အဲ့တော့ဟိုဒီလိုတရားဝင်အဆင့်ဆင့်ဖြတ်လာပြီးတဲ့ဟိုစရင်ပြီးရင်သူတို့လိုအပ်တဲ့ဥပမာကျတော့လိုတယ်အာလူလိုတယ်ဆန်လိုတယ်စီလိုတယ်အစခြေချစားကုန်ပေါ့ခင်ဗျဒီဟိုချက်မောင်ကဟိုချက်မောင်ရဲ့မြင့်သူတို့လိုတဲ့စရင်လေးတွေကအစဥမာတပတ်ကိုပစ္စည်း25မြင့်26မျိုးပါတယ်အဲ့လိုဟာမျိုးကိုကျွန်တော်ကဝယ်ပေးရတယ်ဝယ်ပေးပြီးရင်ကျွန်တော်စောစောပြောတယ်အမတ်တမျိုးမှရင်စခန်းကိုပတ်ပို့ရတယ်ပို့ပြီးလည်းအမတ်တမျိုးမှရင်စခန်းကစခန်းမှုကဟိုပစ္စည်းတွေကိုတင်းသေးနေတူတယ်ဟုတ်တယ်တုံးပွင့်မယ်သူဆိုရင်လည်းဟိုဟာအဲ့ဒီအမပစ္စည်းတွေကိုကျွန်တော်ကစစ်တယ်စစ်ပြီးရင်သူကလည်းတပ်ပုံရိုက်တယ်သူရုံးဖွဲ့ကလူတွေကတိုက်ပြန်ရိုက်တယ်ကျွန်တော်ရေးတဲ့ပစ္စည်းမှန်ကန်တယ်ဆိုတဲ့ဥစ္စာကိုသူကစစ်ပြီးတော့ကျွန်တော်စောင့်ကြည့်ခိုင်းတယ်အဲ့တော့ SV ကောင်လာယူပြီးဆိုတော့မှအခုရပြီးသွားတော့ဆိုတော့မှအဲ SV လာယူတော့မှ SV ဆိုသူတို့ပစ္စည်းပေးနေတာကိုကျွန်တော်ကရုံးကနောက်ကနေကြည့်ရတယ်ပြီးတော့မှ SV ကလူကလာတယ်ဝါပြီးဆိုရင်ဒါကျွန်တော်တာဝန်ပြီးအဲ့တော့မှကျွန်တော်ကရစခန်းနေရပြန်ထွက
်အဲ့တော့အဲ့တော့ငါကိုကျော်တေးဦးကိုသူတို့ကဒီဒေါက်ဆန်းစုကြည်အတွက်ဟိုပစ္စည်းတွေကိုပံ့ပိုးပေးဖို့ပေါ့နော်ဒါသူတို့တရားဝင်ခွင့်ပြုထားရတယ်သူတို့လည်းသိနေရတာနေပြီးတော့ဆိုတော့သူတို့ဒီကိုကျော်တေးဦးကိုဖမ်းဆီးရတဲ့အခါမှာအဓိကအကြောင်းအရာဘာကြောင့်လဲသိရလဲရှိ
အဓိကအကြောင်းအရာတော့သူတို့ official ပြောတာကတော့ဟိုကျွန်တော်တို့ဥကြုံမိုးထွန်းတဲ့ကျွန်တော်နဲ့ပမ္မကြီးနဲ့စကားပြောလို့ဆိုပြီးတော့အကြောင်းပြပါတယ်ဟိုဒေါက်ဆန်းစုကြည်ကိုဟိုထောက်ပို့လို့ဒေါက်ဆန်းစုကြည်ရဲ့ဝေယဝစ္စတွေကိုလုတ်ပေးလို့ဆိုတဲ့အကြောင်းကတော့တရားရုံးမှာသူတို့မတင်ပါဘူး။ဟိုအဲ့ဒါနဲ့လည်းမဆွဲဘူး။ထောက်လိုင်းရေးမှာတော့ညှမနှိမ့်ဆက်မေးတာကတော့ကျွန်တော်ကို CIA လွတ်ဆွဲတယ်နော်။ဟိုဒေါက်ဆန်းစုကြည်ရှိကို လာပြီးတော့အမေရိကန်နဲ့သတင်းပို့နေတယ်ဆိုပြီးတော့အဲ့လိုမျိုးကျွန်တော်ကိုဟိုညှဉ်းပန်းနှိပ်စက်ပါတယ
်စစ်ကြောရေးကာလတွေမှာရောဘလို့ရင်ဆိုင်ခဲ့ရလဲရှင
်စစ်ကြောရေးမှာအားလုံး18ရက်နေရပါတယ်တော်တော်ကိုမမတ်ရရင်ဟိုလူမဆန်စွာတွေလောက်ပါတယ်ကျွန်တော်ကို mentally physically မှာတော့တော်တော်ကိုညှဉ်းပန်းနှိပ်စက်ပါတယ်ဒီမှာကျွန်တော်ဟိုဆိုတော့တွားလေးချောင်းသလုံးအဲ့အရှိတော့နော်အပေါ်မှာဒါထိုးချမ်းမနှိပ်စက်ခါရတာဒီတွားလေးချောင်းကအဲ့ထောက်တိုင်းကပြုတ်တာဒီအပေါ်ညာဘက်ဟိုဘယ်ဘက်တွားလေးချောင်းပြုတ်ပါတယ်ဒီဘက်ညာဘက်ဂျူဟိုညာဘက်ဂျူဆောင်းမှာဟိုခေါင်းပေါက်ပါတယ်ဒါကကျွန်တော်ကိုသူတို့ညှဉ်းပန်းနှိပ်စက်တာပထမ5ရက်ဆိုရင်ဟိုကမင်းတက်နေပဲတွေးပါတယ်စတိုရီထိုင်ကုန်မှာ 24/7 နော်အင်္ဂလိပ်ပေါ်မှာအိတ်ခဲရပါတယ်နောက်ကျွန်တော်အမေရိကန်နိုင်ငံသားမှအတိသွားတဲ့အချိန်ကျတော့သူတို့ဆက်ဆံရေးပြောင်းသွားပါတယ်အားလုံးကျွန်တော်ထောက်လိုင်းမှာ18ရက်နေရပါတယ်တို့ညမနှိမ့်ဆက်တာတွေကတော့တော်တော်ကိုဆိုးပါတယ်။အဲ့မှာစိတ်ပိုင်းဆိုင်ရာကိုချိန်ချောက်တဲ့ဥစ္စာဆိုရင်ဒီစပွဲပုံပေါ်မှာကျွန်တော်လက်ပြပုံချတယ်၊တနက်ချရဲကြည်စံချတယ်။မင်းကောင်းကောင်းဖြစ်၊မင်းကောင်းကောင်းဖြစ်မင်းကိုပြတ်တက်လိုက်လို့ရတယ်။မင်းကိုပြတ်တက်လိုက်ရင်ငါတို့ယာဒူးတောင်တိုးအောင်မယ်။နော်အဲ့လိုမျိုးကြည့်ညမနှိမ့်ဆက်တယ်။ဘာလဲမင်းထွက်ပြေးလို့ငါတို့ပြတ်တက်လိုက်တယ်။ဒါဆိုသူတို့ကအဲ့လိုလိန်ပြီးတော့ကိုပြောမယ်ဆိုတဲ့ပုံစံနဲ့ကိုကျွန်တော်ချိန်ချောက်တယ်။ပြီးရင်သူတို့မှာဗီဒီယိုဖိုင်တွေရှိပါတယ်။ဆိုအဲ့ဗီဒီယိုဖိုင်နေနဲ့ကျွန်တော်ပြပါတယ်နော်ဘလို့ညှက်မှတ်နှိပ်စက်ထားတယ်ဆိုတော့အဲ့လူတယောက်ရဲ့ပါဇက်သေးကိုဒီ asset လို့မျိုးပူလေးလောက်တဲ့အဲ့ပါဇက်သေးမြုပ်ပြီးထွက်ပြီးအဲ့လိုလောင်ကျွမ်းနေတယ်ပေါ့တော်တော်ကိုပြတယ်ပြီးရင်ဟိုဝချွန်နဲ့ထိုးနေတဲ့ဆက်ဖက်နဲ့နင်းနေတဲ့ပုံလေးပြတယ်ဗီဒီယိုဖွင့်ပြပြီးတော့မင်းလားကွာဆို NLD မင်းလားကွာဒီကြောင်ဆိုပြီးအဲ့လိုတယောက်ကအဲ့စဟိုဝောင်းနေပေါ့လေဆက်ဖက်နဲ့နေနေတာဟိုကြည့်တော့ရက်ကိုမာဖီနဲ့ပဲဟိုဝတ်ထားတာကတော့ဖနက်ဟိုပုတ်ဖနက်ဟိုကျွန်တော်ဂျန်ကဘုတ်ခေါ်တာပေါ့အဲ့လိုဖနက်နဲ့လေပင်ကိုနင်းနေတဲ့ပုံအဲ့လိုကအစားကျွန်တော်ကိုပြပါတယ်ပြပြီးတော့ချိန်ကြောက်တာပေါ့အဲ့ဒီလောက်ထိသူတို့လှုပ်တယ်မင်းကောင်းကောင်းဖြစ်ပြီးတော့အထူးသဖြင့်ကျွန်တော်ကိုဒေါန်ဆန်းစုကြည်နဲ့မင်းဘယ်လိုပတ်သက်လဲဒေါန်ဆန်းစုကြည်ကိုဘာလို့မင်းဒီလိုလှုပ်ပေးနေလဲဒါကျွန်တော်ကဒေါန်ဆန်းစုကြည်လို့ဟိုယူဒရာခေါ်တာယင်ကြည်ကြီးခေါ်တာသူတို့ကအောင်ဆန်းစုကြည်အဲ့လိုမျိုးစုကြည်အဲ့လိုတော်တော်ကိုမရရင်မမရရင်အခုချိန်ဒီဒေါန်ဆန်းစုကြည်ပေါ်မှာသူတို့ညိုတီးနဲ့ဆက်ဆံနေတော့မှာ
သူတို့စစ်ကြောရေးကာလအဲ့လိုပေါ့နော်ဟိုရက်20နီးပါးလောက်သူတို့စစ်ဆေးပြီးရဲ့အခါကျတော့သူတို့အကိုကျော်ထင်းကိုဗာဆက်လို့လဲရှင
်ကျွန်တော်ကိုအဲ့ဟိုစက်တင်ဘာ30ရက်နေ့မှာအမှတ်1မြို့မရဲစခန်းကိုခေါ်သွားပါတယ်အဲ့မှာလေအဲ့စစ်ကြောရေးစခန်းကထွက်တဲ့အချိန်မှာမျက်လုံးကိုပိတ်ထားပြီးတော့ဗာပြောတယ်ဆိုတော့အဲ့ကျွန်တော်ကားပေါ်တက်ခံနေမှာအဲ့မျက်လုံးမပိတ်ဟိုပိတ်ထားပြီးတဲ့အချိန်မှာသူတို့တိုက်တက်မှုဆိုတဲ့ကောင်တကောင်ရောက်လာပါတယ်။အဲ့တက်မှုခဏစကားပြောမယ်ဆိုရင်အဲ့သူလီလာပြီဆိုတာနဲ့ကျွန်တော်ကိုမျက်လုံးကိုပိတ်လိုက်တယ်။ကားနံမှာမတက်ရက်ပြီးတော့ခင်ဗျားအဲ့လူကတော့နည်းနည်းယဉ်ကျေးပါတယ်။ခင်ဗျားကောင်းကောင်းနေခင်ဗျားကောင်းကောင်းမပြောနေပဲနဲ့ဟို speak out ပေါ့နော်ဟိုအားကြက်ကြက်လောင်လောင်ပြောမယ်ဆိုရင်နောက်နှစ်20ကြပါမယ်။ခင်ဗျားကိုဟိုပါဇက်ပိတ်ထားမလိုဖက်နဲ့ရှောက်မပြောနဲ့အဲ့လိုပြောတာနဲ့ခင်ဗျားဒုက္ခရောက်ပြီဆိုတာမှတ်ဆိုကျွန်တော်ကိုကားပေါ်တင်လိုက်ပါတယ်အဲ့ဟိုဘန်ကားပေါ်မှာကျွန်တော်ဘေးထဲမှာ2ယောက်ထိုင်နေအဲ့လက်ထိတ်ခတ်ထားတယ်ရှေ့က2ယောက်ပါတယ်အဲ့ကျွန်တော်ခေါ်ပါတယ်မိနစ်20လောက်ကြာတယ်အဲ့ထောက်လိုင်းစကနောက်တော့ပြန်တိတယ်ထောက်လိုင်းကအဲ့ကျွန်တော်ဟိုကသူတို့ထားတဲ့နေရာကဟိုဗါလဲကြီးတောင်ကန်အဲ့စစ်ကြောရေးမှာတို့တိရတယ်အမနောက်အမှတ်1မြို့မှာရဲစခန်းကိုရောက်တယ်အဲ့အမှတ်1မြို့မှာရဲစခန်းဆိုတာကကျွန်တော်အပတ်တိုင်းသွားပြီးတော့ဟိုဒေါန်ဆန်းစုကြည်ကိုပစ္စည်းပို့နေတဲ့ရဲစခန်းအဲ့စခန်းရောက်တော့နေ့လယ်တနားခွဲ2နာရီလောက်ကြတော့ဟိုဥဒရမြို့နယ်အထူးရုံးကဆိုပြီးတော့ဗီဒီယိုကွန်ဖရင့်စင်းနဲ့ကျွန်တော်ကိုဟိုပုံမှန်52ကကြီးနဲ့တရားစွဲပါတယ်ဆိုပြီးပြောတယ်အဲ့တော့မှဟိုကျွန်တော်ရှေ့နေနားရပါတယ်နားပြီးတော့နောက်နေပြီးတော့ထောင်ရောက်တဲ့အချိန်မှာချက်ချင်းခတ်တယ်ပြီးတော့ကျွန်တော်ကိုအဲ့စရှိရလုံးလုံးပဲအဲ့ကျူဆောင်မှာနေရပါတယ်အဲ့ကျူဆောင်မှာလည်းဟိုနေပြီးတော့အချုပ်ထောင်ရဲ့ကျူဆောင်ဆိုတာကဟိုထောင်ရဲ့ရှေ့မှာဟိုကအရင်ထားတယ်အဲ့မှာကျွန်တော်တို့ထပ်ပြီးတော့ညှဉ်းပန်းနှိပ်စက်ခံရတယ်ရဲက3ရက်တိတိကျွန်တော်တို့ကိုဟိုညှဉ်းပန်းနှိပ်စက်တယ်ညတိုင်းလိုလိုအဲ့အကျင့်တာမန်အကျဉ်းသားတွေကကျွန်တော်ကိုထိုးခိုင်းတယ်ထိုးတာအဲ့နောက်ကထိုင်နေတဲ့ကောင်သူကသူ့ကိုယ်နိုင်ငံသားလားဆိုပြီးတော့ဟိုကဖြစ်ချင်တဲ့ကောင်ဟမ်အမေတို့တွေးတော့လွန်တဲ့ကောင်ဆိုပြီးတော့ကျွန်တော်ကိုဟိုတောင်းကန်နေထိုးတယ်ညာဘက်ဒီအဲ့လိုမျိုးဆိုရယ်အဲ့ဟိုဒ တချောင်းကဒီသွားတချောင်းကအဲ့ကျူဆောင်မှာပြုတ်တယ်ထောက်လိုင်းမှာတော့သွားသုံးချောင်းပြုတ်တယ်ဆိုတော့အဲ့လေးချောင်းကျွန်တော်ဟိုဆုံဆုံးခဲ့ရတယ်ပြီးတော့ခန္ဓာကိုယ်မှာတော့ဒဏ်ရာတွေကအဲ့ချင်းတော့ဆိုတော်တော်ဆိုးတယ်ပြီးတော့အင်းတွေဘောမှာအိပ်ရတယ်အဲ့
တော့ဒီကိုကျော်သေးဦးကိုသူတို့ထောင်ထဲမှာထားပြီးရဲ့နောက်ပိုင်းပေါ့နော်အပြန်မလွတ်ခင်အချိန်ထိကိုဒီထောက်တွင်းဖြတ်တန်းရတဲ့အနေထားကိုဘယ်လိုရှိလဲရှင
်ဟုတ်ကဲ့ခင်ဗျာဟာကျွန်တော်အဲ့နေပြီးတော့အချုပ်ထောက်မှာအားလုံး9လနေရပါတယ်တရားရုံးမှာအမှုတည်ဆောက်တဲ့အခါမှာသူတို့ဘက်ကဘလူဘက်ကိုအစင်မပြေဘူးချဆိုလို့ချတာတရားသူကြီးမအားတော့မှကျွန်တော်တောင်းမှန်ပါလေနော်ဥပဒေတူရဲ့ကျမတို့လည်းဘလူမကိုဟိုမှာမွှေ့လို့အမြင့်ဆုံးထောင်တိုင်း9နှစ်ချလိုက်ပါတယ်အဲ့တော့ထောင်ထဲမှာနေရတဲ့အချိန်မှာလည်းတော်တော်ကိုစိုးပါတယ်နေပြီးတော့အချုပ်ထောင်ကလုံးဝမကောင်းဟိုရေအားအစကျွန်တော်ဝယ်တော့ပါတယ်အခုချိန်ကြည့်တဲ့အကျဉ်းသားတွေမှာရေတောက်ရေတန်းကောင်းကောင်းမရပါဘူးချိုးရေဆိုရင်လည်းတော်တော်စိုးပါတယ်နော်ဟိုနောက်ပြီးဆုံးအဲထောင်မှုပေါ့နော်ဟိုနှစ်ပွင့်ကြော်သူရဆိုရင်တော်တော်ကိုဖိနှိပ်တယ်နှိပ်ဆက်တယ်ဟိုရတဲ့နီးနဲ့ကိုညက်ပတ်ကောက်ကျက်တယ်ဘယ်တော့မှသူတို့ကဥပဒေလဲဟိုမလေးစားဘူးလူတွေကိုလူလို့လည်းမထင်ဘူးသူဆိုရင်ဂုံယူစွာနဲ့အောင်ပြောနေသေးတယ်ကျွန်တော်တို့ပြန်ပြောခင်ဗျားတို့လိုအကျဉ်းသားတွေပထမတော့ဆိုမင်းနဲ့ငါနဲ့ပြောတာနောက်ပိုင်းကျတော့မှကျွန်တော်ကိုမင်းကတန်ယုံကဆက်သွယ်ရပြီတန်ယုံနဲ့တပတ်တခါပြောရတဲ့အချိန်ကျတော့မှသူကကျွန်တော်သပွဲရှိမှလာထိုင်တယ်အများရန်သူကကျွန်တော်စကားတခွန်းမှားမလားဆိုတော့အများရန်စောင့်ကြည့်တယ်ပြီးရင်ဘာလို့လဲဆိုတော့ तू ပြောတဲ့စကားအတိုင်းပြောရတယ်အကျဉ်းသားတွေကို तू ကမင်းကြီးရှိတယ်မင်းကြီးကနေပြီးတော့လောက်လေးခွားနဲ့နော်အဲ့လိုပြစ်ပြီးတော့နှိမ်နေတာသူတို့မှတန်နှက်မရှိတော့ငါတန်နှက်ရှိရင်ပြစ်တောင်ပြစ်တယ်ဆိုတော့ဟိုယူဆနဲ့ကိုပြောတယ်တတော်ကိုဟိုစိုးတယ်နေပြီးတော့အချုပ်ထောင်ကဟိုထမင်းကျွေးတာတော့ဟိုထမင်းလေးတွေကတော့အရင်ကျွန်တော်88ကစာရင်တော့ထမင်းလေးတွေကောင်းလာတယ်အသားလေးရဲ့ကျွေးတယ်ဒါကတော့ဒေါန်ဆန်းစုကြည်လက်ထက်ကဟိုလုတ်ခဲ့တဲ့ပြုပြင်ပြောင်းလေးတွေမှာတစ်ခုပေါ့အရင်တော့ဆိုရင်အသားလေးရဲ့ပဲကျွေးတယ်ထောင်ပေါ်ကမှာဟိုအခုဆိုရင်လေးရဲ့အသားလေးရဲ့ကျွေးပါတယ
်နောက်တစ်ပတ်မှာလည်းနိုင်ငံရေးအစီအစဉ်ဟောကိုကျော်ထင်းနဲ့မြင်းမြန်းထားတဲ့ဒုတိယပိုင်းကိုဆက်လက်ထုတ်ပြန်မှုရှိပါတယ်ရှင်။ဒီမဒီမိုကရေစီ၄အစီအစဉ်ကိုကြည့်ရှုအားပေးကြရတဲ့ကျေးဇူးတင်ပါတယ်။ကျမအင်ဂျင်နီယာ